လေးစားရတဲ့တောတာရှင်များရှင်2012နှစ်သစ်မှာသမရရဲ့လူငယ်ချမ်းသာခွင့်အမိန့်တွေကြောင့်လူအဖွဲ့စည်းကြီးနဲ့ဝေးရာမိသားစုနဲ့ဝေးရာအချင်းထောင်ထဲမှာဘဝအသက်ပေးပြီးနှစ်ရှည်ထောင်နှံကြခံနေရသူနိုင်ငံရေးအကျဉ်းသားတွေအိမ်ပြန်ရောက်ခဲ့ကြလို့မြန်မာတနိုင်ငံလုံးသာမကနိုင်ငံတကာကပါဝမ်းမြောက်ဝမ်းသာဖြစ်ခဲ့ကြပါတယ်ကျမအတွက်လဲ2012နှစ်သစ်ဟာမင်္ဂလာတရားနဲ့အတူဝင်ရောက်လာခဲ့တာမှုကြည်နူးပီတိဖြစ်ရပါတယ်ဇန်နဝါရီ23ရက်တောက်ကြနေ့ကကိုမင်းကိုနိုင်ကိုကိုကြီးစတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေဦးခွန်ထူးဦးစတဲ့တိုင်းရင်းသားခေါင်းဆောင်တွေပြန်လွတ်မြောက်လာကြပုံတွေသူတို့ကိုပြည်သူတွေကတခဲနဲ့ကြိုးဆိုခဲ့ကြပုံတွေမိသားစုတွေရဲ့အပျော်မျက်နှာတွေကိုတွေ့မြင်ခဲ့ရတာလို့မင်္ဂလာရှိတဲ့အချိန်မျိုးဘယ်မှာတွေ့နိုင်ပါမလဲဒါပေမဲ့အခုထိကျမအတွက်အာယုံထဲကမထွက်နိုင်တဲ့ပုံရိပ်တစ်ခုရှိနေပါတယ်။နောက်ဆုံးအတုနိုင်ငံရေးအကျဉ်းသားတွေပြန်လွတ်မလာခင်သတင်းတပ်ပုံထဲမှာတန်ဆူးချိုးကိုကြောပြီးကျင်းထောင်ဘူးဝါကိုကြည့်နေတဲ့အမေအိုတယောက်ရဲ့ဓာတ်ပုံကိုကြည့်ပြီးကျမယင်တဲ့ထိထိခိုက်ခိုက်ဖြစ်ခဲ့ရပါတယ်။အမေအိုရဲ့မျက်လုံးမှာမျှော်လင့်ချက်အပြည့်နဲ့ပါ။စံစားတွေကနေလောင်ပြီးဦးကောင်းမှာစီနဲ့ကင်းကွာနေတာနှစ်ပေါင်းကြာနေပုံရပါတယ်။ပရေတွေတွန့်ပြီးဇရာရဲ့အရေးအကြောင်းတွေပြည့်နေတဲ့အမေအိုဟာခစ်စနစ်သာကောင်းခဲ့ရင်တရားဓမ္မအားထုတ်ပြီးကျောင်းသင်ခန်းထဲနေရမယ်အရွယ်ပါ။အခုတော့အကျဉ်းထောင်ရှေ့မှာရောက်ရှိနေပြီးသူ့ခင်ပွန်းသူ့သားသူ့မြေးတယောက်ယောက်ကိုမျှော်လင့်နေပုံရပါတယ်။အမေအိုရဲ့မျက်လုံးတောင်စွမ်းမှာမျက်ရည်စတွေတည်တည်ဝေ့နေပါတယ်။အမေအိုရဲ့မျက်နှာအမူအရာဟာခစ်စနစ်ရဲ့လျှို့ဝှက်ချက်ကိုရှာဖွေသိရှိလိုက်ရလို့အတော်လေးပင်ပန်းနွမ်းနယ်နေပုံရပါတယ်။ဒါပေမဲ့သူပြန်မသွားပါဘူး။နေညိုချိန်ထောင်ဘူးဝပိတ်ချိန်အထိဒီနေရာကနေရက်ဆောင်နေမယ်လို့ကျမခံစားမိတာနဲ့အတူအမေအိုရဲ့ဆန္ဒပြေဝပါစေလို့လဲဆုတောင်းမိပါသေးတယ်။အမေအိုရဲ့မျှော်လင့်ချက်ဟာအမေအိုနဲ့ထပ်တူရှိပါစေ။အဲ့ဒီမျှော်လင့်ချက်ကအမေအိုအတွက်အဓိကကြစီတဲ့ခွန်အားဖြစ်နေလိုပါပဲ။ဒီလိုအမေအိုတွေကိုအချင်းကြမိသားစုဘဝနဲ့ကျမကူညီခဲ့ဘူးပါတယ်။ကလေးမျိုးအချင်းထောင်မှာအချင်းကြခံနေရတဲ့ကိုစောဝင်းမိခင်ဘူးတီတောင်အချင်းထောင်မှာအချင်းကြခံခဲ့ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုစလဲကိုခွန်မြင့်ထွန်းမိခင်ပူတာဦးအချင်းထောင်မှာအချင်းကြရင်ကြဆုံးသွားတဲ့ကိုခင်မောင်လွင်ရဲ့မိခင်ကလေးမျိုးအချင်းထောင်မှာအချင်းကြရင်ကြဆုံးသွားတဲ့လာတာမျိုးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူငယ်ကိုခင်မောင်မြင့်ရဲ့မိခင်ဒီလိုအမေအိုတွေရဲ့တားအပေါ်ထားတဲ့မိခင်မြတ်တာနဲ့တန်ရုံးစင်တွေကအင်မတန်မှကြီးမားလှပါတယ်ခရိုင်စနေရိုင်းကနိုင်ငံရေးအချင်းကြမိသားစုတွေအပေါ်နူးညံ့မှုတိမ်မွေးမှုတွေမပေးခဲ့ပါဘူးမိသားစုအတိုက်မျိုးမိဘရင်ခွင်မိသားစုရင်ခွင်တဲကနေသူတို့ချစ်ခင်သူတွေကိုဆွဲထုတ်ပြီးခွဲခွာခြင်းနဲ့စောင့်မျှော်ရခြင်းဆိုတဲ့ခါသီးမှုတွေကိုသာပေးခဲ့ပါတယ်ကိုစောင်းဝင်းမိခင်ကြီးဒေါ်မြကြီးဟာအသက်80ကျော်အထိပါးကိုထောင်ဝင်စာတွေ့ခဲ့ရတာပါမဟာမြိုင်ရာကြီးလန်းဂံကောလန်းဆိုတဲ့တောတောင်အထက်ထက်ကိုကျော်ပြီးပါးရှိရာကလေးမျိုးအချင်းထောင်အထိထောင်ဝင်စာလစဉ်တွေ့ခဲ့ရသူဖြစ်ပါတယ်တောတောင်တဲကကျေးလက်လန်းအိုတောလန်းအိုကြီးတွေကိုဖြတ်ရတဲ့အခါတစ်လုံးကားဆယ်ဘင်းကားကုံတင်ကားဘင်းရနဲ့နဲ့ကြီးထဲမှာကားမောင်းတော့အမေကြီးဒေါ်မြကြီးမျက်စိဇုံမိတ်လို့ဖျားစာရွတ်နေရပါတယ်အယိုးအစစ်တွေရင်တွင်ကလီစာတွေပါရိမ့်ထိုးနေအောင်ကားလန်းကကြမ်းတာမှုလန်းခုလက်မှာအမေကြီးတခုခုဖြစ်ရင်ဆိုတဲ့အတွေးကကားသမားနဲ့ခရီးသည်ရောကျမတို့ပါစိုးရင်ပူပန်ခဲ့ရပါတယ်ဝင်နဲ့မမျှယုံကန်နေရတဲ့ကားရဲ့စူးစူးဝါးဝါးမြည်တမ်းဟာအမေကြီးရဲ့ပားအပေါ်ထားတဲ့စိုးရင်ပူပန်စိတ်ကိုမကျော်လွှားနိုင်ခဲ့ပါဘူးနေရင်စရာမြင့်နဲ့ချင်းတောင်တန်းတွေဝန်းရံထားတဲ့ကလေးမျိုးအချင်းထောင်အုပ်ရိုးကိုမြင်ရရင်ပဲလမ်းခရီး3ရက်ကြာပင်ပန်းခဲ့တဲ့အန္တရာယ်တွေ့ကြုံခဲ့ရတာတွေကိုမေ့ပျောက်ပြီးအမေကြီးလမ်းဆန်းသွားခဲ့ပါတယ်အမေကြီးရဲ့ပားအပေါ်ထားတဲ့စေတနာမြင့်တာဟာဘာသာဥဝင်တင်စကားနဲ့ပြောရရင်ခက်ဝင်ကိုထမ်းပြီးခက်ခยีကိုရှောက်နေသူအမေအိုးလို့လမ်းခยีတလျှောက်တက်တည်ပြခဲ့ပါတယ်တော်တ ော်လိုင်းရဲ့တရားတွေကိုကားမဖြတ်နိုင်ရင်ကွင်းလန်းတွေကဖြတ်ရပါတယ်။ဒီလိုဆိုရင်တော့ကားသမားကထောင်ဝင်းစားသွားတွေ့မဲ့နိုင်ငံရေးအကျဉ်းသားတွေရဲ့မိအိုဖအိုတွေကိုကားပေါ်ကမစင်းခိုင်းပါဘူး။ကားပေါ်မှာပဲသူနဲ့အတူနေစီပြီးလမ်းလျှောက်လာသူတွေကိုရှေ့ရွာတွေကနေကြိုတင်စောင့်နေတတ်ပါတယ်။ကားဆရာတွေကသူတို့တတ်နိုင်တဲ့ဘက်ကကူညီစောင့်ရှောက်ပေးပါတယ်။အိုးစားမရှိရင်လေမင်းစာရှိရမယ်ဆိုတဲ့မြမစကဲပုံဟာယနေ့တီစဲလူနေမှုစနစ်နဲ့ကွက်တီပါပဲ။ကိုစောင်းဝင်းမိခင်ဖခင်ကြီးရဲ့အိုးစားဟာမင်းစာဖြစ်ခဲ့ရပါတယ်။ခစ်စနစ်ထောင်ဝင်းစာဇယားဆိုတဲ့ဘဝရဲ့တန်ရာတန်ချက်ထူထောင်ခြင်းခံရတဲ့အတွေ့အမေကြီးဒေါ်မြကြီးဟာအမြဲတမ်းမေ့လျော့နေတတ်ပါတယ်။သူ့ရဲ့ထောင်ဝင်းစာခရီးမှာအဖို့မပါခဲ့ရင်မေ့လျော့ကြံခဲ့တဲ့ပစ္စည်းတွေအများကြီးပါ။ဒါကြောင့်တော်မြကြီးကိုသူခင်ပွန်းကမချီတင်ခဲ့အခုလိုပြောခဲ့ပါတယ်။မမြကြီးခမားသားလဲထောင်ကလို့ရောကျုပ်တို့ကုန်းကောက်ဆရာရှိတော်မှာမဟုတ်ဘူးတဲ့။ယုံကြည်ချက်ကြောင့်အချင်းကြခံနေရတဲ့နိုင်ငံရေးအကျဉ်းသားမိအိုဖအိုရဲ့တာမန်စကားတခွန်းကတိုက်ပွဲကြွေးကြော်တယ်လို့စနစ်တစ်ခုကိုကိုစားပြုတဲ့စကားပဲဖြစ်ပါတော့တယ်ရှင်။နောက်တစ်ပတ်မှလဲထောင်ဝင်းစာခရီးနဲ့နိုင်ငံရေးအကျဉ်းသားတွေရဲ့မိသားစုတချို့အကြောင်းဆက်လက်တင်ပြသွားပါမယ်ရှင်။